လသမဂ္ဂရဲ့လူသားချင်းစာနာကူညီမှုဆိုင်ရာလက်ထောက်အတွင်းရေးမှူးချုပ်ကြောင်ဝါခန်းဟာမြန်မာနိုင်ငံတွင်ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်ကိုတွားရောက်ဖို့ရှိပြီးတော့ပဋိပက္ခတွေကြောင့်ဒုက္ခရောက်ကြသူဒေသခံတွေရဲ့လူသားချင်းစာနာကူညီမှုလိုအပ်ချက်တွေကိုလေ့လာမှာဖြစ်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုသားညုံကပြောပြပါမယ်ရှင်။
ကုလသမဂ္ဂရဲ့လူသားချင်းစာနာကူညီမှုဆိုင်ရာလက်ထောက်အတွင်းမှုချုပ်လည်းဖြစ်ကုလသမဂ္ဂအရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယကြီးကဲလည်းဖြစ်တဲ့ကျောင်းဝါခန်းဟာခုဒီဇွန်လ10ရက်နေ့ကနေပြီးတော့14ရက်နေ့ထိမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။အစိုးရဘက်ကတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ပဲအဓိကကတော့ဒီပြည်ပခါတွေရှိတဲ့ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်ဘက်ကိုတွားရောက်လည်လာမှာဖြစ်တယ်လို့နယူးယောက်အိုချာကုလသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာညှိနှိုင်းမှုရုံးရဲ့ပြောခွင့်ရသူအမန်ဒါပစ်က VOA မြန်မာပိုင်းကိုပြောပါတယ်။
Well, the Assistant Secretary General for Humanitarian Affairs, Ms. Kang, yeah, she's planning to visit Myanmar this week.
ကျွန်းခွာခန်းဟာခုတရင်ပတ်ကျင်းမြန်မာနိုင်ငံကိုတွားရောက်ပါလိမ့်မယ်။အရင်ဆုံးတော့နေပြည်တော်မှာအစိုးရရရှိတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ပြီးတော့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွေကိုတွားဖို့ရှိပါတယ်။ရခိုင်ပြည်နယ်မှာတွင်ခဲ့တဲ့နှစ်နှစ်တွင်ဘာသာရေးနဲ့လူမျိုးရေးအဓိကရုံးတွေကြောင့်လူဦးရေ34,000ကျော်အိုးအိမ်မဲ့ဖြစ်ခဲ့ရသလိုကချင်ပြည်နယ်အတွင်းမှာတော့လွန်ခဲ့တဲ့3နှစ်အတွင်းပြည်ပခါတွေကြောင့်လူဦးရေ30,000ကျော်ဒုက္ခသည်တွေဖြစ်ခဲ့ရပါတယ်။ဒါကြောင့်မစ္စကန်ဟာအဲ့ဒီပြည်နယ်တစ်ခုကိုတွားရောက်ပြီးတော့ဒုက္ခသည်စခန်းတွေမှာနေထိုင်ကြသူတွေအကျန်းဖက်မှုကြောင့်ထိခိုက်နစ်နာမှုရှိတဲ့လူမှုအတိုင်းဝိုင်းတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။လူသားချင်းကူညီမှုလိုအပ်ချက်တွေကိုလည်းလေ့လာမှာဖြစ်ပါတယ်။
နေပြည်တော်ကိုတွားရောက်ဆင်မှာတော့ဒီတွေ့ဆုံမဲ့မြန်မာတာဝန်ရှိသူတွေအထဲမြန်မာဒုတိယသမ္မတနေဆက်ရေးရာဝန်ကြီးနိုင်ငံကြ ాయి ဝန်ကြီးနဲ့လူမှုဖူလုံရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးတို့ပါဝင်မယ်လို့သိရပါတယ်။ရခိုင်ပြည်နယ်ကိုတော့ဇွန်လ17ရက်နေ့နဲ့12ရက်နေ့တွေမှာတွားရောက်မှာဖြစ်ပြီးတော့စစ်တွေနဲ့ပေါက်တော်မျိုးနယ်အတွင်းကဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုမှာပါ။ကချင်ပြည်နယ်ကိုဒီဇွန်လ13ရက်နေ့နဲ့14ရက်နေ့တွေမှာတွားရောက်မှာဖြစ်ပြီးဝိုင်းပေါ်မျိုးနယ်အတွင်းကကချင်စစ်ပြေးဒုက္ခသည်စခန်းတွေကိုလေ့လာကြည့်ရှုဖို့ရှိနေပါတယ်။ဒီခီးစင်ဟာနိုင်ငံရေးနဲ့မဆိုင်မနဲ့လူသားချင်းစာနာကူညီမှုလုပ်ငန်းတွေအတွက်သာဖြစ်တယ်လို့ပြောခွင့်ရသူအမန်ဒါပစ်ကပြောပါတယ
်။ I would imagine that whilst Ms. Kang is in Myanmar, she will of course be meeting with NGOs and
ဒီမှာနိုင်ငံမှာရှိနေစီမှာတော့သူ့အနေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုရောအရက်ဖယ်လူမှုအဖွဲ့အစည်းတွေကိုပါတွေ့ဆုံမယ်လို့ယူဆရပါတယ်။အစိုးရတာဝန်ရှိသူတွေကိုလည်းတွေ့မှာပါ။ဒါပေမဲ့သူ့ခီးစင်ဟာနိုင်ငံရေးကိစ္စရပ်တွေမဟုတ်ဘဲလူသားချင်းစာနာကူညီမှုတွေဘယ်လိုပေးနိုင်မလဲဆိုတဲ့အကြက်တဲ့အခြေအနေတွေကိုလေ့လာဖို့ဖြစ်ပါတယ်
။အခုတူလာတဲ့အချိန်ဟာဆိုလို့ရှိရင်ဒီကချင်ပြည်နယ်မှာပြည်ပခါတွေဖြစ်ခဲ့တာ3နှစ်ပြည့်နဲ့ရခိုင်ပြည်နယ်မှာဆိုလဲဘာသာရေးလူမျိုးရေးအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့2နှစ်ပြည့်ကာလတွေနဲ့တက်တက်ဆက်ဆက်ကြုံကြိုက်နေပါတယ်။ရခိုင်ပြည်နယ်အတွင်းမှာအကူအညီပေးရေးဆောင်ရွက်နေကြတဲ့ကုလသမဂ္ဂအေဂျင်စီတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ရုံးတွေလူနေအိမ်တွေကိုစစ်တွေမှာအခု2-3မိုင်းလုံးကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တာကြောင့်ရခိုင်ပြည်နယ်တွင်ဒီကုလသမဂ္ဂနဲ့အခြားအဖွဲ့အစည်းတွေရဲ့အကူအညီထောက်ပံ့ရေးလုပ်ငန်းတွေမှာအတန်းငယ်အနှောင့်အယှက်တွေရှိခဲ့ပါတယ်။အကူအညီပေးရမှာရခိုင်လူမျိုးတွေတဲ့မွတ်စလင်လူမှုအတိုင်းဝန်းကိုပို့ပြီးတော့ဗက်လိုက်မှုရှိတယ်လို့ဒေသခံရခိုင်လူမျိုးတွေဘက်ကယူဆခဲ့ကြတာပါ။မစ္စကန်ရဲ့အခုဒီရခိုင်ပြည်နယ်ခီးစဉ်အတွက်မှာတော့ကုလသမဂ္ဂရဲ့လူသားချင်းစာနာကူညီမှုအကူအညီပေးရေးအခြေအနေတွေပေါ်သုံးသပ်မှလည်းဖြစ်ပါတယ်။မြန်မာနိုင်ငံခီးစဉ်ပြီးရင်တော့လက်ထောက်တွင်းမှုချုပ်ခံအနေနဲ့ဒေသရှင်လင်ပွဲတရက်ကိုပြုလုပ်ဖွယ်ရှိတယ်လို့လည်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။